ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာခရစ်မတ်ပွဲတော်ကာလကလေးငယ်တွေပို့ပြီးတော့စုဝေးနိုင်မှုအတွေ့ကိုဗစ် -19 ကန့်သက်ချက်တချို့ကိုယာယီဖြေလျှော့ပြီးမှဖြစ်ပါတယ်။အစောပိုင်းကဆစ်ဒနီမြို့မြောက်ပိုင်းအပန်းဖြေကမ်းခြေတစ်ခုနဲ့ဆက်နွယ်ပြီးတော့ကူးစက်သူ100လောက်ရှိလာတဲ့အတွက်ယောဂါထိန်းချုပ်ရေးကန့်သက်ချက်တွေချမှတ်ထားတာပါ။အခုခရစ်မတ်ကာလအိမ်တွေမှာလူ100ယောက်ထိစုဝေးဝင်ပြိုလိုက်ပြီးအသက်12နှစ်အောက်ကလေးငယ်တွေကိုထည့်သွင်းရည်တွက်စရာမလိုပါဘူး။ဒီလိုယာယီဖြေလျှော့မှုတွေကိုကြာတာပြိနေကနေစနေနေ့အထိခွင့်ပြုထားပါတယ်။အခုလိုပွဲတော်ကာလစီကံဖြေလျှော့ပေးတာနဲ့ပတ်သက်လို့
Over the next few days there will be modest changes to restrictions over the
ခုကာလကအလုံးအတွက်ခက်ခဲတဲ့အချိန်နဲ့ရင်ဆိုင်နေရတယ်ဆိုတာနားလည်ကြောင်းပြကြခွဲဆောင်ကြည့်နေထိုင်ရသူတွေကိုလည်းစာနာပါကြောင်းနဲ့ Christmas ကာလတွင်ယောဂကုသမှုထိန်းချုပ်ရေးပြကြခွဲနေထိုင်ရမယ့်သူတွေအတွက်ထပ်တူခန်းစားစာနာမိပါကြောင်း New South Wales ပြည်နယ်ဝန်ကြီးချုပ် Gladys Sparagen Cleaner ပြောပါတယ်တောင်ကိုရီးယားမှာဒီကနေ့တည်းအထဲကူးစက်တဲ့သူက1000ကျော်ရှိပါတယ်အခုထိကူးစက်သူစုစုပေါင်း9200ကျော်နဲ့တည်ဆုံးသူ930ကျော်ရှိပါတယ်ဗြိတိန်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်တွေ့ခဲ့တာကြောင့်ဗြိတိန်ကလာရောက်သူအများစုအတွက်ကန့်သတ်ချက်တွေကိုဂျပန်နိုင်ငံကချမှတ်လိုက်ပါတယ်လာမယ့်တနင်္ဂနွေနေ့ကစလို့ဗြိတိန်မှာသတင်းတစ်ပတ်အထိနေပြီးတော့နိုင်ငံကိုပြန်လာတဲ့ဂျပန်နိုင်ငံသားတွေအနေနဲ့ခရီးစဉ်မတိုင်ခင်82နာရီအတွင်းမှာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးရမှာဖြစ်ပြီးနိုင်ငံတွင်းပြန်ရောက်တဲ့အခါမှာလည်း14ရက်တိကျခွဲနေထိုင်မှုလိုအပ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်